ကမ္ဘာဝကိုဗစ်ကာယောဂါကြောင့်တင်းကျပ်တဲ့စီးမျဉ်းတွေချမှတ်လာရကသတင်းလွတ်လပ်ခွင့်မှာပါထိခိုက်မှုတွေရှိခဲ့ပြီးနိုင်ငံပေါင်း၁၂နိုင်ငံမှာသာလွတ်လပ်တဲ့အခြေအနေတွေကိုတွေ့မြင်ခဲ့ရတယ်လို့ပြည်သက်နိုင်ငံအခြေစိုက်နယ်စည်းမချသတင်းသမားများအဖွဲ့ RSF ဖြင့်အင်္ဂါနေ့ကထုတ်ပြန်တဲ့အညွှန်းအင်္ဂါဖော်ပြပါရယ်ကာယောဂါကာလမှာနိုင်ငံအားလုံးရဲ့85ရာခိုင်နှုန်းလောက်ဟာမီဒီယာတွေအပေါ်အနည်းနဲ့အများဆိုသလိုကန့်သတ်မှုတွေရှိကြောင်းလည်းပြောဆိုခဲ့ပါရယ်
This year's index, which evaluates the press freedom situation in 180 countries,
နိုင်ငံပေါင်း180ကသတင်းလက်ခွင့်အခြေအနေကိုလေ့လာပြုစုထားတဲ့ဒီနေ့ညွှန်ကိန်းမှာသတင်းမှားဆိုတဲ့ virus ပိုးကိုတိုက်ဖြတ်ရမှာအကောင်းဆုံးကာကွယ်ဆေးဖြစ်တဲ့သတင်းမီဒီယာကိုလုံးဝဓမ္မမဝင်လဲစူးစူးဝါးဝါထိ ंछ ုပ်ခဲ့တာတွေ့ရပါတယ်။ကမ္ဘာတဝန်းမှာကျမတို့လေ့လာပြုစုခဲ့တဲ့နိုင်ငံအားလုံးရဲ့၄ပုံ၃ပုံလောက်ရှိနေပါတယ်လို့ RSF ပြောခွင့်ရပေါ်လင်းအတန်းမီဘယ်ကပြောဆိုသွားတာပါ။မလေးရှားနိုင်ငံကတော့သတင်းမှားတွေအတွက်ဥပဒေပြဋ္ဌာန်းတာအပအဝင်တခြားကန့်သတ်မှုတွေဖက်စီအေးအေးမှုတွေကြောင့်သတင်းလက်ခွင့်ချစင်းမှုအများဆုံးနိုင်ငံတကာနိုင်ငံအဖြစ်စီးရင်ဝင်ခဲ့ပါတယ်။မြောက်ကိုရီးယားကတော့အရင်လိုပဲအညွှန်းအငိမ်းအောက်ဆုံးနေရာမှာသာရှိခဲ့တာပါ။စစ်တပ်နဲ့အာဏာပိုင်တွေကိုဝေဖန်ရေးသားဖော်ပြသူတွေကိုအပြစ်ပေးရေးယူတာတွေလုပ်လို့ရှိတဲ့မြန်မာနိုင်ငံကတော့မနစ်ကထက်နောက်ထပ်တစ်ဆင့်ထပ်မံချစင်းပြီးအဆင့်140မှာရှိခဲ့ပါတယ်ခင်ဗျာ။